မြန်မာဒေါ်တိုင်းနာမြာဖက်ဒရယ်ကောင်စီ UNSC အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စစ်ရေးသဘောတူစာချုပ် NTA အရအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူလိုက်ပါပြီ။ဧပြီလ2ရက်နေ့ကနေ5ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပတဲ့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာအဲ့လိုသဘောတူလိုက်တာဖြစ်ပါတယ်။စာပြင်ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်ဒုတက်ရေးပါတီ SSPP တို့ UNSC ကနေနှုတ်ထွက်မှာမဟုတ်ဘူးလို့လည်းအဖွဲ့ကောင်ဆောင်တွေကပြောပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချီဆိုင် UN မြောက်ပိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ UNSC အနေနဲ့ NCA လမ်းကြောင်းတိုင်းဆက်သွားမလားဆိုတဲ့အပေါ်မိခွန်းတွေဆက်သားချင်းမှာအဲ့ဒီအတိုင်းဆက်သွားမယ်ဆိုတာကိုထိုင်းနိုင်ငံချင်းမှမြို့မှာကျင်းပတဲ့ UNSC ဗဟိုလုပ်မှုဆောင်ကော်မတီအရေးပေါ်စည်းဝေးမှာသဘောတူခဲ့တဲ့အကြောင်းUNSC ဒုတိယဥက္ကဋ္ဌနဟန်သားကချင်းမာမြို့မှာသတင်းထောက်တွေကိုပြောပါတယ်
။ဒီ UNSC ရဲ့တခြားလုံးဆွေးနွေးလာတဲ့ NCA line ကိုပေါ့လေ။အဲ့ဒါကိုလက်ဆက်လျှောက်သွားဖို့တော့သဘောနာမည်မှုတော့ရပါတယ်။ဆက်လက်ဆွေးနွေးသွားဖို့ဆိုတဲ့ဟာတော့နော်၊ချမ်းတို့၊ကချင်တို့ကလည်းတို့ဒီလမ်းကြောင်းကနေဒီဆက်ဆွေးနွေးသွားဖို့ဆိုတဲ့ဟာကိုတို့လက်ခံတယ်။
UNSC ရဲ့နိုင်ငံရေးရာတွေ့ဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ကြားဆွေးနွေးခဲ့တဲ့အချက်အလက်တွေနဲ့ပတ်သက်လို့ပိုင်းရင်းသားလက်နက်ကတပွဲချင်းစီကသဘောထားတွေကိုရယူပြီး UNSC ဗဟိုလူမှုဆောင်ကော်မတီတွေကိုတင်ပြခဲ့ပါတယ်။အဲ့ဒီထဲမှာအချက်အလက်တွေကအလုံးပါဝင်နိုင်ရေးမှုနဲ့ပတ်သက်လို့ပြင်ဆင်တာတွေရှိခဲ့တယ်လို့နဟန်သာကဆက်ပြောပါတယ်
။ပိုင်းရင်းသားလက်နက်ကိုင်ကစုအလုံးပါဝင်ရေးမှာတချို့အဖွဲ့ကတို့မပါနိုင်သေးတဲ့အနေအထားမျိုးတွေကိုပြောလာတော့တို့လည်းအားလုံးပါဝင်ရေးလို့ပြောလို့မရတော့ဘူး။အဲဒါအခုကဘယ်လိုကြောင်းလဲလားလဲဆိုတော့ဒီနှစ်ဖက်ဥမာပေါ့နော်အစီရပြီးရင်ပေါ့နော်ဒါတော့တို့အားလုံးပါဝင်နိုင်ရေးကိုဆက်လက်ပြီးတော့ကျူပန်းသွားမယ်ဆိုတဲ့ကိစ္စအဲအဲ့ဒါလိုဒီအနေနဲ့ကြောင်းလဲလားလဲရှိတယ်နိ
။အခု UNSC စီဝေးမှာထူးခြားမှုတစ်ခုလို့ပြောနိုင်တဲ့အချက်တစ်ခုကတော့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့မြောက်ပိုင်းစံမြေတပ်မတော် SSCB SSC တို့ဟာ UNSC ဖွဲ့ဝင်နေဖြစ် NCA လမ်းကြောင်းတိုင်ဆက်သွားမယ်ဆိုတဲ့သဘောထားမှတ်ချက်ပေးခဲ့ကြတဲ့အချက်ပါ။အဲ့ဒီလိုဖွဲ့ UNSC ကနေနှုတ်ထွက်တော့မယ်ဆိုတဲ့သတင်းတွေကတော့အစိုးပိုင်းမှာဆက်ထားတာပါဒီအချိန်လေးကိုမြောက်ပိုင်းစံမြေတပ်မတော် SSCB SSC ကိုစလဲဗိုလ်ချုပ်ဆိုင်သူကစံပါတာနဲ့အခုလို့ပြောပါတယ်
ပေါ်ယူတန်းလောက်မှန်တဲ့လည်းမှကြောက်ခါကပေါ်ဆက်လက်ဟူနာမန်ပြည်သူပြည်နောက်ခါကောချာရင်အချိန်မှနိုင်စရာပြောက်ဟောက်ခါလဲထုတ်များတပ်ဖန်မှာတော့ရဖို့
သူပြောသွားတာကတော့အပြင်ကနေကြည့်ရင်တော့စိတ်ကူရတယ်လို့ပြောရင်ပြောမယ်ပါပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ကတော့ UNSC အကျိုးကွဲမခံနိုင်ဘူး UNSC နဲ့ပတ်သက်ပြီးဝဘက်ကလည်းဘာမှမပြောဘူး။ဒါကြောင့်ဝအနေနဲ့တွဲလုပ်နိုင်တာတွေကျွန်တော်တို့ပြင်ပြထားတဲ့အချက်ကိုချက်အစိုးရနဲ့သဘောတူအောင်စွန့်လင်းမှုတွေဆက်လုပ်သွားမယ်ဆိုပြီးရှမ်းမာတာနဲ့ပြောဆိုသွားတာပါ။ NCA လမ်းကြောင်းတိုင်းလိုက်မယ်လို့ UNSC ဆုံးဖြတ်တဲ့ပုံမှာကြေဆွတယ်လို့ NCA လက်မှတ်ရေးသူထားတဲ့ RCS တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဘူမူကြီးဆိုင်ငင်းကပြောပါတယ်။ဒါပြင် NCA လက်မှတ်မရေးသေးရသေးတဲ့ဖွဲ့တွေကကိုယ်စားလှယ်တွေပါဝင်တဲ့ UNSC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPN နဲ့ NCA အစိုးရရှေ့ဖွဲ့ကလုပ်ငန်းဆွေးနွေးညှိနှိုင်းရေးဖွဲ့ CD တို့ဟာဧပြီလဒုတိယပတ်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့လည်းရှိနေပါတယ်။အဲဒီမှာဆွေးနွေးကြကြမဲ့အကြောင်းအရာတွေကိုတော့ CD ဖွဲ့ဝင်တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဘူမူကြီးဆိုင်ငင်းကအခုလိုပြောပါတယ်
ဆက်တွဲဒီဆောက်တဲ့နေရာမှာကျွန်တော်တို့အခြေခံမဲ့အခြေခံမှုများဆိုအဲ့လိုဟာမျိုးတွေပေါ့နော်အဲ့ဒီဆက်တစ်ချက်ရေနောက်တစ်ချက်ကကျွန်တော်တို့ပူးတွဲလုပ်ထားတဲ့ကျင်းလုံးလက်ဆွဲဆိုတဲ့စာအုပ်လေးရှိတယ်အဲ့ဒီဆက်ဒီလဲဆွေးနွေးမယ်လို့တော့သိရတယ်နောက်တစ်ချက်ကလည်းခုရှိနိုင်ငံရေးအခြေအနေအတိငင်းငင်းဖြစ်စင်မှာရောဒီကျွန်တော်တို့ဘယ်လိုပူးပေါင်းပြီးတော့ဆောင်ရွက်သွားနိုင်မလဲဆိုတဲ့ကိစ္စတွေဆွေးနွေးမယ်လို့တော့အကြမ်းဖြစ်တော့ကျွန်တော်ပြီးထားပါတယ်ခင်ဗျာ
နှစ်ဖွဲ့ကိုယ်စားလှယ်တွေအနေနဲ့ငင်းတန်းရေးရှေ့လုပ်ငန်းစဉ်မှာပူးပေါင်းဆောင်ရွက်နိုင်ရေးကိစ္စတွေနဲ့မဟာပြူဟာလုပ်ငန်းစဉ်ပိုင်းတွေကိုအဓိကဆွေးနွေးညှိနှိုင်းသွားဖို့ရှိတယ်လို့လည်းဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်ဝါကြီးသွေးစည်းညီညွတ်ရေးဖွဲ့ UWSC ဥဆောင်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးမှမှကျင်းပခဲ့တဲ့တန်ခမ်းညီလာခံပြီးမှာ UWSC ဝါကြီးသွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSCP မြောက်ပိုင်းရှမ်းပြည်တပ်မတော် TNLA တမ်းပလောင်တပ်ဖွဲ့မိုင်းလန်တပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့ဟာ SCA ကိုလက်မခံဘဲငင်းချမ်းရေးလမ်းကြောင်းတွေတစ်ခုကိုပေါ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားတာပါအခုကျင်းပခဲ့တဲ့ UNSC စီဝေးကတော့ KIO, SSCB, SSC, မွန်ပြည်ပါတီ NMSP, ကရင်ပြည်မျိုးရသုတ်သက်ရေးပါတီ KMPP, ရခိုင်ပြည်မျိုးရကောင်စီ ANC, လာဟုဒီမိုကရက်တစ်အစည်းအရုံး LDU နဲ့ဝမျိုးရဖွဲ့ချုပ် WNO တို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။